အခုလိုမြန်မာဆိုရဘက်ကတော့ Bill Richardson နှုတ်ထွက်တာဟာပုဂ္ဂိုလ်တဦးချင်းစီရဲ့သဘောထားအရာဖြစ်တဲ့အတွက်အငင်းပွားစရာမရှိဘူးလို့ပြောဆိုခဲ့ပေမဲ့ဒီလိုအကြံပေးအဖွဲ့ကနေထင်ရှားတဲ့အမေရိကန်နိုင်ငံရေးသမား Bill Richardson နှုတ်ထွက်သွားတာဟာရခိုင်အရေးနဲ့ပတ်သက်လို့မြန်မာအစိုးရပေါ်ယုံကြည်ကိုးစားရမှုကိုထိခိုက်စေနိုင်တယ်လို့မြန်မာအရေးလေ့လာသူတွေဘက်ကတော့မြင်ပါတယ်ရခိုင်ပြည်နယ်ပြဿနာကိုတိတ်မကြခင်ကာလအတွင်းထိရှိနိုင်မယ်လို့မထင်တဲ့အကြောင်းလဲအမေရိကန်ပါမော့ခါတဦးကပြောပါရယ်ကိုကျော်ကျော်သိန်းကအပြည့်စုံကိုဆက်ပြီးပြောပြမှာပါရှင
်ကုလသမဂ္ဂဆိုင်ရာအမေရိကန်တာဝန်ကြီးဟောင်းနဲ့နယူးမက္ကဆီကိုပြည်နယ်အုပ်ချုပ်ရေးမှူးဟောင်း Bill Richardson အကောင့်တွေပေါ်ရေးကော်မတီရဲ့ဂျန်ပေးအဖွဲ့ကနေနှုတ်ထွက်သွားတဲ့ပေါ်မြန်မာအရေးဆောင်ကိလေသာတွေကြောင့်အမြင်တိတ်မကွဲလာဘူးလို့ဆိုရမှာပါအမေရိကန်ပါမော့ခါဒူးဖြစ်သူ David Steinberg က1994ခုနှစ်တုန်းကအဲ့ဒီအချိန်ဒေင်ကျေကျုပ်ကြနေတဲ့ဒေါ်ဆန်းစုကြည်နဲ့တွေ့ဖို့ဘေးရစ်ချက်ဆန်လွတ်တော်အမတ်ဘဝနဲ့မြန်မာနိုင်ငံကိုပထမဆုံးအချိန်တွားကန်ပြီးမှမြန်မာရေးနဲ့ပတ်သက်ပြီးဘေးရစ်ချက်ဆန်ကိုရှင်းလင်းပြောဆိုခဲ့မှုသူပ
ါ Well, I was abroad to the Burbage administration. The fact that he has been a supporter of Aung San Suu Kyi in the past.So I watched with great interest.
ဒီကိစ္စဟာမြန်မာအစိုးရကိုထိခိုက်စေပါတယ်။ဒီဟာအရင်ကဒေါက်ဆန်းစုကြည်ကိုထပ်ပံသူဖြစ်တာကြောင့်ဒီနိုင်ငံပေါ်သူ့ရဲ့ချင်းကမှုကိုကျွန်တော်စိတ်ဝင်တစားဆုံးရှုံးနေတာပါ။ဒီဖြစ်ရကြောင့်နိုင်ငံတကာအမြင်မှာမြန်မာအစိုးရပေါ်ယုံကြည်ကိုးစားမှုရော့ကျသွားပြီးကိုဖီအန်နန်အကြံပြုချက်တွေကိုအစိုးရဟာစူးစမ်းအကောင့်ထဲပုံမှန်မဟုတ်ဘူးလို့လူတွေခံစားမှဖြစ်တာကြောင့်မြန်မာအစိုးရကိုထိခိုက်စေပါတယ်
။အမေရိကန်ပြည်တော်စုအင်ဒီယားနားပြည်နယ်မှာခြေဆိုင်ပြီးမြန်မာအရေးဆောင်ကြည့်လည်လာနေတဲ့အချိန်ကအဝေးရောက်ညွန်မောင်းအစိုးရအဖွဲ့ဝင်1990ပြည့်ရေကောက်ပွဲအနေရလွတ်တော်ကုသလေဟောင်းတဦးဖြစ်သူဒေါက်တာတင့်ဆွေကလည်းပေါမောက်ခစတိုင်ဘတ်ရဲ့အမည်နဲ့တူပါတယ
်ကျွန်တော်လည်းအဲ့ဒီလိုခက်ဆင်စင်သဘောပေါက်တယ်ခင်ဗျာမကြောင်လဲဆိုတော့ The Richardson ကလည်းအထင်ကြီးပုဂ္ဂိုလ်နောက်တစ်ခါဒီစုံစမ်းစစ်ဆေးကော်မရှင်ဖွဲ့တဲ့အခါမှာဒေါ်အောင်ဆန်းစုကြည်ကဖွဲ့တာပေါ့အဲ့တော့ဒေါ်အောင်ဆန်းစုကြည်လည်းအထင်ကြီးပုဂ္ဂိုလ်ကြီးပါတဲ့ဖွဲ့ဆိုတော့လူတိုင်းကလည်းအာရုံထားတယ်အဲ့ဒီမှာမှာဒီလိုဖြစ်လာတယ်ဆိုတော့ဒီဖွဲ့စည်းခြင်းကိစ္စအပေါ်မှာတော့ရက်ခတ်မှုဟာနိုင်ငံတကာအဆင့်ကြီးအမှုသဘောဆောင်မယ်ဆိုတာကတော့ဖြစ်နိုင်တယ်လို့ယူဆပါတယ်ခင်ဗ
ျ Mr. Richardson အကြံပေးအဖွဲ့ကနေနှုတ်ထွက်တဲ့တရားထဲမှာပဲအမေရိကန်ပါတီကြီးမြန်စလုံးကထက်လွတ်တော်အမတ်တွေပူးပေါင်းပြီးတော့ရခိုင်ရေးပေါ်မြန်မာအာဏာပိုင်တွေရဲ့ဂိုင်းတော်ကူနဲ့ပတ်သက်ပြီးရှုတ်ချတဲ့အဆိုတရက်ကိုတင်သွင်းခဲ့တာပါလက်ရှိမှာကိုပဲမြန်မာအစိုးရပေါ်နိုင်ငံတကာဖိအားကရှိနေပြီလို့ပေါမောက်ခစတိုင်ဘတ်ကထောက်ပြပါတယ်။ရခိုင်ပြည်မြောက်ပိုင်းမှာဖြစ်တဲ့ဟာပြည်တွင်းအဖြစ်အပျက်တစ်ခုသာဖြစ်ပြီးဒီအပေါ်နိုင်ငံတကာအတိုင်းအဝိုင်းဟာရှိတင်တာတဲ့အစာပေါင်းများစွာထည့်ကားတာလို့ပါတယ်လို့ဒေါက်တာတင့်စေကမြင်ပါတယ်။ဘီလ်ရစ်ချက်ဆန်နှုတ်ထွက်တာကြောင့်ရခိုင်အရေးကြိုင်တော်ပြည့်ရှင်းမှုပေါ်ထိခိုက်စေနိုင်မှာမဟုတ်ဘူးလို့ဒေါက်တာတင့်စေကတုံ့တက်ပါတယ
်။ဒါကတော့နိုင်ငံတကာအမြင်တစ်ပိုင်းတကယ်အပြင်ကနေမြင်တဲ့အမြင်ပိုင်းဖြစ်ပြီးတော့တကယ်တမ်းလို့အတာကပြည်တွင်းမှာဖြစ်ရှင်းနိုင်မှုဖြစ်ရှင်းတဲ့ခါမှာလည်းရေတုံနဲ့ရေရှည်ဖြစ်ရှင်းမှုတွေလိုလိုပါတယ်။အဲဒီအတွက်အထောက်အကူတစ်ခုသာလေရင်ကော်မရှင်တို့ဟိုဆိုတဲ့ဟာတွေကတက်ရောက်တယ်။နိုင်ငံတကာအမြင်ဟိုကောင်းတာမကောင်းတာကတော့နိုင်ငံတကာအနေကူညီတဲ့ထောက်ပံ့တဲ့ပြည်ထောင်ခရေးယူတဲ့စသဖြင့်ဒါတွေကတော့ဟိုရှိမှာတော့အမှန်ပဲခင်ဗျာ။သို့တော့ဖြစ်ရှင်းမှုအပိုင်းမှာကတော့ပြည်တော်ကကောင်းကောင်းတွေကအကောင်းဆုံးဟိုဆောင်ရွက်နိုင်မှုအပေါ်မှာတော့ဒီဟာတွေကဟိုအပြင်ပန်းရက်ခတ်မှုလောက်အဆင့်သာရှိနိုင်တယ်လို့ကျွန်တော်သုံးသပ်ပါတယ်
။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့ဒုက္ခသည်တွေကိုပြန်ပို့မယ်လုပ်ငန်းရှင်ကိုလည်းစတင်ကနေလေးမှာပဲဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကဆိုင်းငံ့ထားလိုက်ပြီးအခြေအနေကမရေမရာဖြစ်နေပါတယ်။ရခိုင်ရင်းနဲ့ပတ်သက်ရင်အကောင်းဆုံးဖြစ်လာဖို့အမြဲဆုတောင်းပါတယ်လို့ပေါမောက်ခစတိုင်ဘတ်ကပြောပါတယ်။ဒါပေမဲ့လည်းမဝေးလာတဲ့အနာဂတ်မှာဒီပြဿနာပြီးဆုံးသွားလိမ့်မယ်လို့တော့သူကမမြင်ပါဘူး
။ We all want to see.The Rohingya issue resolved, which I don't believe will happen. Not in the near future, I mean.
Rohingya တဲ့နာပြည်သူတွေကိုကျွန်တော်အားလုံးမြင်ပါတယ်။ဒါပေမဲ့လည်းစိတ်မကြခင်ကာလမှာပြီးသွားလိမ့်မယ်ဆိုတော့ကျွန်တော်မယုံကြည်ပါဘူး။ Fighters တင်းတောက်တွေကိုပြန်ထွက်တာကျွန်တော်တို့မြင်နေပါတယ်။ပြဿနာအပေါ်ပွင့်လင်းမြင်တာမှုရှိတာကျွန်တော်တို့မြင်နေပါတယ်။ဒေါက်ဆန်းစုကြည်ဟာအလွန်အမင်းကိုခက်ခဲတဲ့အနေအထားမှာရှိနေတယ်ဆိုတာကျွန်တော်တို့သိပါတယ်။ဘာကြောင့်လဲဆိုတော့မူပါဒအပေါ်လွှမ်းမိုးတဲ့အစိတ်ပိုင်းတွေဖြစ်တဲ့ဒီလိုခေစီရန်လျာစစ်ဘက်ရဲဘက်တို့ကိုတမတော်အားထင်ကျုပ်ထားတာတွေကြောင့်ပါဒါကြောင့်ကျောင်းဆန်းစုကြည်အတွက်ကစိတ်ကိုခက်ခဲတဲ့အနေအထားပါဒါပေမဲ့လည်းဒီကိစ္စရပ်တွေကိုကြိုးစားဖြေရှင်းဖို့ကျောင်းဆန်းစုကြည်ဟာလုံလောက်တဲ့အထောက်အကူရှိတယ်လို့ကျွန်တော်မထင်ပါဘူ
းဘီရစ်ချက်ဆန်နှုတ်တော်သွားပြီးတဲ့နောက်အကြံပေးအဖွဲ့အတွင်းလက်လက်သွားတဲ့အဖွဲ့ဝင်တနေရာမှာတခြားတူဦးကိုပြန်ထင်မလားလက်ရှိအဖွဲ့ဝင်တွေလည်းဆက်သွားမလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူးခင်ဗျာ